ADPF ကတော့ Asia Trade Promotion Forum ဖြစ်ပါတယ်ဒီဖွဲ့စည်းရဲမှာကျွန်တော်တို့အာရှနိုင်ငံတွေမှာစီးပွားရေးရအများကြီးကျွန်တော်တို့ထိတ်တန့်ကိုရောက်နေပြီးတော့တကယ်လဲပါဝါရှိနေတဲ့ဂျပန်တို့ကိုရီးယားတို့နောက်အခုတရုတ်တို့အိန္ဒိယတို့အစရှိတဲ့နိုင်ငံကြီးတွေလည်းပါတဲ့ပြင်ကျွန်တော်တို့အာဆီယံမెంဘာတွေမှာလည်းကျွန်တော်တို့မြန်မာမှအပကျန်တဲ့ကိုနိုင်ငံပါပါတယ်နောက်အလားတူပဲကျွန်တော်တို့ ਨੇ ဒါမတိမ်မြေးနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်တို့နီပေါ်တို့ဆရီလင်္ကာတို့ဒီလိုနိုင်ငံတွေလည်းပါဝင်တာဖြစ်တဲ့အတွက်ဒီအာရှဒေသကြီးတွေမှာကုန်သွယ်မှုဖွံ့ဖြိုးတိုးတက်ရေးတွေအတွက်ကိုလုပ်ကင်တဲ့အခါမှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လာတဲ့အတွက်အများနဲ့အတူတူပူးပေါင်းဆောင်ရွက်ခွင့်ရလာပါမယ်ပြီးသွားရင်မြန်မာနိုင်ငံရဲ့ကုန်သွယ်မှုဆိုင်ရာအခွင့်အလမ်းတွေအားလုံးကိုလည်းအရင်ကမသိရှိခဲ့တဲ့အခြေအနေတွေကနေအခုအချိန်တွေမှာတော့တဲ့ရင်အပြန်အလှန်ဆက်သွယ်ပေါင်းကူးပေးဆက်နိုင်တာဒီမြမပို့ကုန်ဒီဈေးကွက်ထိုးဖောက်နိုင်မှုဒီနောက်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလာရောက်မြှုပ်နှံမှုတွေဖိတ်ခေါ်နိုင်တဲ့အခွင့်အလမ်းတွေအစရှိတဲ့ကုန်သွယ်မှုဆိုင်ရာအခွင့်အလမ်းတွေအားလုံးကျွန်တော်တို့ရရှိမှာဖြစ်ပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကုန်သွယ်မှုအချက်အလက်တွေသတင်းချက်လက်တွေသိနိုင်အောင်ပို့ပြီးတော့လေသတင်းချက်လက်တွေမြန်ဆန်အောင်ဟိုပြန့်ပွားနိုင်အောင်ဆိုပြီးတော့စီးပွားရေးတန်မှုတွေခန့်အပ်ဖို့ဆိုတာကြားပါတယ်အဲ့တော့စီးပွားရေးတန်မှုတွေခန့်အပ်တဲ့နေရာမှာဟိုနာရှင်းပြသွားသလိုနိုင်ငံရေးဝန်ကြီးဌာနရဲ့အောက်မှာပဲပေါ့နိုင်ငံတမ္မကြီးရဲ့ကြီးကြပ်မှုအောက်မှာရှိပေမဲ့လို့သူတို့ကတကယ်တမ်းတော့ကမှဒီစီးပွားရေးနဲ့ပတ်သက်တဲ့မြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံခြင်းနဲ့ဒီလိုမျိုးကိစ္စတွေမှာအကြံဉာဏ်တွေပေးဖို့နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ခြင်းနဲ့လူတွေအတွက်ကိုလည်းအကြံဉာဏ်တွေပေးဖို့လို့ကျွန်မနားလဲပါတယ်အဲ့တော့သူတို့ရဲ့တာဝန်နဲ့ဝတ္တရားတွေကိုဘယ်ဌာနအများဟိုဥစားပေါ့နော်တာဝန်ခွဲဝေသတ်မှတ်ပေးမယ်ရှိပါလေ
ဟုတ်ကဲ့ခင်ဗျာဟိုမြန်မာနိုင်ငံရဲ့ကျွန်တော်တို့ကုန်သွယ်မှုတိုးမြင့်ရေးကိစ္စသည်ဒီထဲထဲမှာအချက်တစ်ချက်အနေနဲ့ပါဝင်သလိုကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဖိတ်ခေါ်ဖို့အပါအဝင်ကုန်သွယ်မှုနဲ့ဆက်ဆံနေတဲ့ trade related matters ပေါ့ဒီဟာတွေနဲ့ပတ်သက်တဲ့ခဏအသီးသီးရဲ့နိုင်ငံအတွက်အကျိုးရှိမဲ့ကိစ္စတွေကိုလည်းသူကပေါ်ဆောင်ပေးရမယ့်တာဝန်ရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေအားလုံးကိုဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်ဒါအမျိုးသားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းဝန်ကြီးဌာနကနေဒီလုပ်ငန်းစဉ်တွေအတွက်ကိုကျွန်တော်တို့ကြီးကြပ်ကုန်ကဲမှုတာဝန်ယူပါတယ်။ဒါမှမဟုတ်သူကပြည်ပနိုင်ငံမှာရောက်ရှိပြီးတော့တာဝန်ထမ်းဆောင်နေတာဖြစ်တဲ့အတွက်ဒါပြည်ပမှာရှိတဲ့မြန်မာနိုင်ငံတန်ယိုးနေမှာတွဲဖက်ထမ်းဆောင်မှာဖြစ်လို့အဲ့ဒီမှာရှိတဲ့မြန်မာသားမကြီးတွေကတော့သူတို့တိုက်ရိုက်ကုန်ကဲမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလုပ်ငန်းစဉ်တွေကကုန်သွယ်မှုမြင့်တင်လုပ်ငန်းစဉ်တင်မကပဲနဲ့ကုန်သွယ်မှုဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်ဆက်နေတဲ့အချက်လက်တွေအားလုံးကိုပါတာဝန်ယူဆောင်ရွက်ပေးရမယ့်တာဝန်များဖြစ်ပါလေ
။ဟုတ်ကဲ့ပါ။အခုဆက်လက်ပြီးတော့အကောင့်ထဲပေါ်မဲ့နေရာမှာဒီ PPP လို့ခေါ်တဲ့ဒီ Public Private Partnership ပေါ့နော်။ဒီအစိုးရနဲ့ပုဂ္ဂလိကခန္ဓာလက်တွဲပူးပေါင်းပြီးတော့ရှေ့ဆက်ဖို့လုပ်ငန်းအစီအစဉ်တွေရှိရလို့သိရပါတယ်အဲ့တော့ဒီလိုပုဂ္ဂလိကနဲ့အစိုးရနဲ့ပူးပေါင်းလုပ်မယ်ဆိုတဲ့နေရာမှာမြန်မာနိုင်ငံကုန်သွယ်ရေးများအသင်းကိုပဲအဓိကရည်ရွယ်ပါလားရှင
်အဲ့ဒီလိုမဟုတ်ပါဘူးခင်ဗျာဒါပေမဲ့လည်းရည်ပူရအားဖြင့်ကျွန်တော်တို့အစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့အစိုးရဘက်မှလည်းကုန်သွယ်မှုကဏ္ဍအတွက်ဆိုရင်တော့ပူပြီးတော့လည်းစီမံဆောင်ရွက်နိုင်မယ့်အခြေအနေရှိတဲ့ Focal Ministry ဖြစ်စီးပွားကူတန်းတာဝန်ယူပါတယ်အလားတူပဲမြန်မာနိုင်ငံprivate sector ဘက်မှာဆိုရင်လေ focal ဖြစ်နေဆောင်ရွက်ဖို့အတွက်ကြတော့ကျွန်တော်ကုန်သိန်းများအသင်းဟာသူ့အောက်မှာခန္ဓာအသီးသီးရရှိတဲ့ကျွန်တော်တို့ညီနောင်အသင်းအဖွဲ့အများပြားလဲရှိတဲ့ပြင်စီးပွားရေးလုပ်ငန်းရှင်အများစုကိုလည်းကျွန်တော်တို့ပေါင်းစုထားတဲ့ကျွန်တော်တို့အဖွဲ့အစည်းဖြစ်ပါတယ်ဒါကြောင့်မလို့သူ့ကို focal ဖြစ်ထားလိုက်တာပါသို့တော်လည်းပဲဒီအစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းစီနေတဲ့မှာကုန်သွယ်မှုနဲ့ဆက်ဆက်ပါတယ်ဆိုတဲ့တခြား ministry တွေကလည်းပါဝင်လာမှာဖြစ်တယ်လို့ private sector ဘက်မှာလည်းသူရဲ့ကုန်သိန်းများအသင်းချုပ်တခုတည်းတွင်မကပဲသူ့အောက်မှာရှိတဲ့ညီနောင်အသင်းအဖွဲ့များအပြင်တတိပုဂ္ဂလအဖွဲ့တွေရောတခြားပညာရှင်တွေရောတခြားကျွန်တော်တို့ NGO တွေကလည်းပေါင်းစပ်ပြီးပါဝင်နိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ပါအခုဟိုပြည်ပြင်းပြောင်းလဲရေးလုပ်ငန်းစဉ်မှာပေါ့နော်ဒီကုန်သွယ်ရေးဝန်ကြီးဌာနဆိုတာပြည်သူနဲ့တိုက်ရိုက်ဆက်ဆံရတဲ့ဌာနတခုလည်းဖြစ်ပါတယ်။အဲ့ခါကျတော့ဒီပြည်သူတွေကတနေ့တနေ့ပေါ့ဒီကုန်သွယ်ရေးဝန်ကြီးဌာနနဲ့ဆက်ဆံရတဲ့နေရာမှာဟိုအဆင်မပြေတာတွေအခက်အခဲတွေဥပမာအဂတိလိုက်စားမှုတွေလည်းရှိခဲ့မှာပေါ့နော်။အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းအတာအထိပြည်ပြင်းပြောင်းလဲပြီးပါပြီလဲရှင်
။ကျွန်တော်တို့ reform strategy ကတော့တနည်းအားဖြင့်တော့မြန်မာနိုင်ငံကဟိုးယခင်ကတကားပိတ်ထားခဲ့တဲ့အခြေအနေနဲ့နောက်ကျွန်တော်တို့မြမဆွေချေလမ်းစဉ်ပါတီခေနောက်ကျွန်တော်တက်မလို့အစိုးရခေမှာတော့အသားကြပြီးတော့ကိုနီးကိုခံနဲ့စီမံဆောင်ရွက်ခဲ့တဲ့ အခြေအနေများအနေနဲ့အခုချိန်မှာနိုင်ငံတကာနဲ့အညီ international standard နဲ့ practice တွေကိုကျွန်တော်တို့တိုင်းပြည်မှာစတင်ကျင့်သုံးပြီးဆောင်ရွက်မှာဖြစ်တဲ့အတွက်ဒါတွေအားလုံးကိုတဆင့်ချင်းစီပြုပြင်ပြောင်းလဲနေပါတယ်။သို့သောအဲ့လိုပြောင်းလဲတဲ့အခါမှာတော့အဓိကအကျဆုံးအနေနဲ့နိုင်ငံတော်အစိုးရတန်ရှင်းသောအစိုးရနောက်ကျွန်တော်တို့ဒီအဂတိလိုက်စားမှုကင်းရှင်းတဲ့အစိုးရဖြစ်ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နေတာဖြစ်တဲ့အတွက်ဝန်ကြီးဌာနအသီးသီးကိုဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းစနစ်တကျစီမံခန့်ခွဲကြီးကြပ်ခိုင်းထားတဲ့အတွက်စီးပွားကုသဝန်ကြီးဌာနကလည်းဒီလုပ်ငန်းစဉ်တွေမရှိအောင်ကျွန်တော်တို့ transparency ရှိရှိစီစဉ်ဆောင်ရွက်နေပါတယ်ဒီအတွက်တနည်းအားဖြင့်ကတော့ဒီလုပ်ငန်းစဉ်တွေအားလုံးကကျွန်တော်တို့ဝန်ကြီးဌာနတစ်ခုတည်းနဲ့မဟုတ်ဘဲနဲ့ကျွန်တော်တို့နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းရှင်တွေပြီးရင်ဒီဟာနဲ့ဆက်ဆံနေတဲ့ပြည်သူလူထုဒီလိုမျိုးသုံးပွင့်ဆိုင်တွေမှာဆက်ဆက်ပြီးအကောင့်ထည့်ဖို့လုပ်ကင်နေရတာဖြစ်တဲ့အတွက်ဒီဆောင်ရွက်ပြီးတော့အောင်မြင်မှုရှိလာတဲ့အတိုင်းအတာတွေအားလုံးကိုတော့ကျွန်တော်တို့ဝန်ကြီးဌာနကသတင်းထုတ်ပြန်ချက်တွေနောက်ဒီစီမံခန့်ခွဲမှုရဲ့ပြီးစီးမှုတွေကိုရှင်းလင်းတင်ပြသွားပြီမှာဖြစ်ပါတယ်အခုလက်ရှိအထိလည်းတောက်လျှောက်ဆောင်ရွက်လည်ရှိပါတယ
်ကုံတော်ရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးတင့်သွင်နဲ့ဒေါက်ကင်ဆိုးဝင်းတွဲဆုံမင်းမြန်ကန်ဒုတိယပိုင်းကိုတော့ရှေ့သတင်းပတ်စီးပွားရေးကဏ္ဍမှာစောင့်မျှော်နားဆင်ပါခင်ဗျာ